ရခိုင်ပြည်နယ်ရဲတပ်တော်မျိုးတွေမှာတမ်တော်သားတချို့ရဲ့ဓမ္မပြုကျင့်ခံခဲ့ရတဲ့ဆိုတဲ့ဆွဆွရှင်နဲ့ရေစကန်မှာမုံပွင့်တိုင်ကြားခဲ့သူမျိုးသမီးနဲ့ပတ်သက်ပြီးအမုံမှန်ပေါ်ပေါက်ဖို့အတွက်ရခိုင်တိုင်းသားအရာဖက်လူမုံဖွေးစည်တရာကျော်ကတောင်းဆိုလိုက်တဲ့ကြောင့်ပြောရှင်းပါတယ်ကျွန်တော်တန်နိုင်ပါလက်နက်ကင်ပြည်ပခတ်တွေရှိနေတဲ့ရခိုင်ပြည်နယ်မောက်ပိုင်းရဲ့တည် ဒီလတ်စီရဲ့နေကပဲအမှုဖွင့်ထားပါတယ်အမှုနဲ့ပတ်သက်လို့ရေစခန်းမှာစစ်ဆေးနေပေမဲ့အဖြစ်မှန်ပေါ်ပေါက်စေချင်တဲ့အတွက်ခုလိုစူပေါင်းတောင်းဆိုခဲ့ရတာလို့လည်းမနေ့တုန်းကထုတ်ပြန်ချက်မှာပါဝင်ခဲ့တဲ့ရခိုင်မျိုးသမီးကွန်ရဲ့အဖွဲ့ရဲ့ပြောခွင့်ရတော်ညိုအေးကပြောပါတယ်
အဖွဲ့အစည်းပြောရရင်တော့ကျမတို့မစားဆွဲဆူထားတဲ့ကျမတို့ဒီဖွင့်ထားတဲ့တိုင်းရင်းရှင်မျိုးကြီးဦးသေးဝင်းရဲ့အမှုမှန်ပေါ်ပေါက်စီရင်တဲ့အတွက်အားလုံးအဖွဲ့ရဒီလိုကလုပ်ပြနေပြီကျမတို့ယူဆတယ်ဒီလူလူဦးစိတ်နဲ့ထုတ်လိုက်တဲ့ဆိုကြရတော့အားလုံးဒီကိုကျမတို့ကထွက်တာနောက်တစ်ခုကကျမတို့ကဒီအမှုဥစားဒီအမှုကလုံရင်းလုံရင်းနဲ့ကျမတို့ကနှင်းနိုင်သွားမှာမလိုလားတဲ့အတွက်ကျမတို့ပြုမှန်ပေါ်ပေါက်ဖို့တယ်လို့တာပေါ့နော်
အမျိုးသမီးရေလှူရှားနေတဲ့အမျိုးသမီးဖွေးလျှောက်မြန်မာနိုင်ငံကလည်းအမှုကိုစုံစမ်းစစ်ဆေးမှုတွေမှာပွင့်လင်းမြင်သာမှုရှိမရှိစောင့်ကြည့်နေတယ်လို့အဖွဲ့ရဲ့အတွင်းရင်းမှူးနော်စစ်ဆေးကပြောပါတယ
်အခုရထောင်ကြီးနေမှာဖြစ်နေတဲ့အမှုအပေါ်မှာဒီအရက်ခဲဖွေးချီတွေမကားဘောနော်ကျမတို့အားလုံးကပေါ့စောင့်ကြည့်နေတယ်ပေါ့နော်ဒီတမတော်ကဒီဒီအမျိုးသမီးအပေါ်မှာဘယ်လိုမှုတောင်းခံမှုရှိလဲဆိုတဲ့အမျိုးကိုစောင့်ကြည့်နေတဲ့နေသားတွေရှိတယ်လို့တကယ်လို့အကြည့်ရင်းဆောင်ရွက်မှုမရှိဘူးဆိုရင်လည်းတခြားတော့ဒီမျိုးဖွေးချီတွေအပါအဝင်ပေါ့နော်ဆက်ပြီးတော့ဒီဒီဒီတိမှုတွေဒီကျူလခံရသူတွေကိုအရေးကြီးတဲ့အောင်ညားတွေဆက်ဆပ်ဖို့တော့ရှိနေပေါ့
တမတော်ဖက်ကတော့အထမပြုတ်ချင်းခံရကြောင်းဆွဆွေးရှက်တွေဟာမဟုတ်မှန်ကြောင်းဒီလာဆန်ပိုင်းမှာပဲကြေညာချက်ထုတ်ပြန်ညှိစံထားပါတယ်ဆွဆွေးရှက်တွေနဲ့ပတ်သက်လို့စုံစမ်းမှုတွေမှာတမတော်သားတဲ့ကျူလွန်ကြောင်းတွေ့ရှိခဲ့တယ်ဆိုရင်လေဥပဒေနဲ့ညီအရေးယူကန်တွေလေးရှိကြောင်းတမတော်သတင်းမှန်ပြန်ကြားရေးဖွေးပြောခွင့်ရဖို့ရှုပ်ထွန်းထွန်းညီကဘူရောရေကိုပြောထားဖူးပါတယ်မြန်မာနိုင်ငံအတွင်းကစီရေးပဏိပခတ်တွေရှိနေတဲ့တိုင်းဒေသတွေမှာတမတော်ဘက်ကမျိုးသမီးတွေပေါ်ဓမ္မကျူးလွန်ခဲ့တဲ့အမှုပေါင်း2010ကနေ2014ခုနှစ်ထိ90ကျော်ရှိတယ်လို့အမျိုးသမီးများဖွေးလျှောက်မြန်မာနိုင်ငံကထုတ်ပြန်တဲ့အစီရင်ခံစာထက်မှာဖော်ပြထားတယ်လို့နော်ဆေးဆေးကပြောပါတယ်
။ဒီမှာတော့2014တော့ကကျွန်တော်တို့ထုတ်တဲ့စာအုပ်တစ်ခုရှိတယ်။တမတော်ကကျူးလွန်တဲ့အမှုဒါနိုင်ငံတော်အနေနဲ့တကာစတန်ဒါနဲ့အညီပေါ့နော်။နိုင်ငံတကာစတန်ဒါနဲ့အညီဆိုရင်ကျွန်တော်တို့94ခုအဲ့မှာအချက်လေးဒီဟောဗတ်တီရှိတဲ့အနေအထားမှာ94မျိုးရှိတယ်။အခုဒီ2014နောက်ပိုင်းမှာကျမတို့ရှိထားတဲ့အမှုတွေရှိတယ်ပေါ့။ဒါလည်းကျမတို့မကြံခင်မှာထုတ်ပြန်ဖို့ရှိနေပေါ့နော်။ကျွန်တော်တို့အခုပြုစုနေတယ်၊ဒီစီကပြုစုနေတယ်၊ဒီလိုရှိရင်လည်းဒီတရားညတ်တာမှုအတိုင်းဒါဘယ်လောက်ရှိနေလဲ။အစ်စ်တာကိလို့ခွေဘယ်လိုရှိနေလဲဆိုတဲ့အမှုကိုကျမတို့အခုရှိနေတယ်။အစီအစဉ်ကတခုထုတ်ဖို့လို့ရှိရပေါ့နော်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်တုန်းကလုံခြုံရေးကင်းစခန်းတွေကိုစီးနှင်တိုက်ခိုက်ခဲ့တဲ့အာဆာရိုင်ဂျာအစွန်ရောက်အုပ်စုကိုလိုက်လံရှင်းလင်းခဲ့တဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့စစ်စင်ရေးတွေအတွင်းရိုင်ဂျာမျိုးသမီးတွေပေါ်အဓမ္မပြုကျင့်မှုတွေပါဝင်လူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးဖွေးတွေကဆွဆွခဲ့ဖူးပါတယ်။လိမ့်မိုင်းဆိုင်ရာနိုင်ကျင်းစော်ကားတွေပါဝင်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွချက်တွေနဲ့လည်း ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကတရားလိုလောက်တိုင်ကြားထားတာပါ။ရိုင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံထားတဲ့မြန်မာအစိုးရနဲ့စစ်တပ်ကတော့နိုင်ငံတကာဆွဆွနေတဲ့လောက်လူခွင့်ရေးတွေရှို့ဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတွေကိုလည်းစုံစမ်းဖော်ထုတ်အရေးယူတာတွေရှိကြောင်းအစဉ်တစိုက်ပြောဆိုထားပါတယ်ခင်ဗျာ။ကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားတာပါ။